ရွေးကောက်ပွဲအနိုင်ရ NLD ပါတီကောင်းဆောင်တောင်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုလာရောက်လည်ပတ်ဖို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုဂီရှိဒါကတိုကျိုမြို့ကိုရောက်နေတဲ့ NLD ကောင်းဆောင်တဦးဖြစ်တဲ့ဦးညဝင်းကတဆင့်ထပ်မံဖိတ်ကြားလိုက်ပါတယ်အဲ့ဒါအပြင် NLD အစိုးရတည်လက်ထက်မှာဂျပန်နိုင်ငံရဲ့အကူအညီတွေဆက်ပေးသွားမယ်လို့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်တချိန်ထဲမှာပဲမြန်မာနိုင်ငံရဲ့ချီးပွားရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့မူပေါင်းကိစ္စတွေဆွေးနွေးဖို့ဂျပန်တန်ယုံတာဝန်ရှိသူတွေက NLD ပါတီကောင်းဆောင်နဲ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်ဆောင်ထားတဲ့ကိုညောင်မင်းအောင်ကတင်ပြထားပါတယ်ရှင်
။ဂျပန်နိုင်ငံရဲ့ဝန်ကြီးရဲ့ဖိတ်ကြားချက်အရတိုကျိုမြို့ကိုရောက်နေတဲ့ NLD ပါတီကောင်းဆောင်တဦးဖြစ်သူဦးညံဝင်းဟာဒီကနေ့မနေ့ပိုင်းကဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီအိုခီရှိတာနဲ့နိုင်ငံရဲ့ဝန်ကြီးဌာနမှာတွေ့ဆုံခဲ့ပြီးဂျပန်နိုင်ငံကမြန်မာနိုင်ငံကိုအကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုတိုင်ဂျပန်နိုင်ငံကိုလာရောက်ဖို့လဲထပ်မံဖိတ်ကြားခဲ့တာဖြစ်တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ
်ရွေးကောက်ပွဲအောင်မြင်ကြပါတယ် NLD နိုင်ငံဒါတွေအတွက်ဂုဏ်ပြုတယ်လို့ပြောတယ်ဂျပန်ကတော့လေတော်မတွေရဲ့ဘဝတိုးတက်ရေးအတွက်ကူညီပံ့ပိုးရတယ်ကိုလုပ်နေတယ်ဒါကြောင့်တို့တို့ဆက်ပြီးတော့ကူညီမယ်တို့ရဲ့ဒီနေ့စေကနုအန်ဒီလုံးဝနဲ့လုံနေတာကိုလည်းသူစဉ်းကြပါတ
ယ်။ NLD ပါတီခေါင်းဆောင်ဦးညံဝင်းဂျပန်နိုင်ငံကိုအခုလိုလာရောက်လည်ပတ်တာဟာ NLD ပါတီကရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းနိုင်ငံသားတိုင်းပြည်တစ်ခုကိုပထမဦးဆုံးအကြိမ်သွားရောက်လည်ပတ်တာလည်းဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒေါ်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်လည်ပတ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာစာရေးသားဖိတ်ကြားခဲ့ပါတယ်။ဦးညံဝင်းဂျပန်နိုင်ငံကိုလာရောက်နေချိန်မှာဂျပန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဇာဂါဝါနဲ့တွေ့ဆုံခွင့်ရခဲ့ပြီးမြန်မာနိုင်ငံရဲ့အပြစ်ရညဉ့်ဉျေးရေးကိစ္စမှာရောဆင်းရဲနွမ်းပါနေတဲ့တိုင်းရင်းသားဒေသတွေကိုပါအကူအညီတွေဆက်ပေးသွားမယ်လို့ကတိပေးပြောဆိုကြောင်းဦးညံဝင်းက VOA ကိုပြောပါတယ်။တောက်ကြနေညနေပိုင်းတုန်းကလည်းဦးညံဝင်းဟာဂျပန်ဆက်သွယ်ရေးဒုဝန်ကြီးနဲ့တွေ့ဆုံခဲ့ပြီးဘယ်လိုအကြောင်းအရာတွေဆွေးနွေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ဦးညံဝင်းကရှင်းပြပါတယ်
။ကျွန်တော်တို့ကတော့ရွေးကောက်ပွဲအောင်နိုင်ရင်းနဲ့ပတ်သက်ပြီးဝန်သားကြောင့်ပြောပါရဲ။နောက်ဒီမှာနိုင်ငံစားလိုက်ဆက်သွယ်ရင်းနဲ့သူတို့ဝင်နေတဲ့တောက်တင်ရှင်းပြပါရဲ။နေပြီးတော့မန္တလေးရန်ကုန်သုံးနေရာမှာစားလိုက်ဆွေးနွေးပေးတာတွေပါရဲ။အခုသူတို့လုပ်နေတဲ့ကြောင့်ရှင်းပြပါရဲ။လုပ်ငန်းတွေကိုသူရှင်းပြတာပါ
။တကူကလေဟိုဒေသတွင်းကိစ္စကိုစဉ်းစားမယ်ဆိုရင်ဒီဂျပန်နိုင်ငံကဒီစီးပွားရေးအရပေါ့နော်တရုတ်နဲ့ချိန်ကွင်ညာညှိဖို့အတွက်ကိုအမြဲတမ်းတွေးလေးရှိပါရဲ။အဲ့တော့ဂျပန်နိုင်ငံကိုဥညံဝင်အခုလိုတွားရောက်လေပတ်တဲ့ကိစ္စဟာတရုတ်နိုင်ငံအတွက်ဟိုစိတ်ပူစရာတွေဖြစ်စေသလားခင်ဗျ။
ကျွန်တော်တော့ဘာလို့ဖြစ်စရာကြောင်းမရှိဘူးတဲ့။ကျွန်တော်ခင်းစဉ်ကလည်းနိုင်ငံရေးကဇုံခုရဖို့ဂျပန်ကိုသွားတာဟုတ်ပါဘူးလေ
။ဆရာအဲ့တော့ဒီဂျပန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဆရာဥညံဝင်တို့ဘယ်လိုမျှော်လင့်ပါလဲ
။ဆက်ဆံရေးဘုံကောင်းမလားဘယ်လိုမျှော်လင့်ပါလဲ။
ဒီကနေ့တနေ့ထဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံအဆင့်မြင့်တာဝန်ရှိသူတွေနဲ့ JICA လို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီအရာရှိတွေဟာ NLD ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့ဦးဟန်တာမြင့်ဦးစိုးဝင်းတို့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအတွက်လှုပ်ဆောင်တင်တာတွေကိုဆွေးနွေးခဲ့ကြပါတယ်။ဂျပန်တန်ယုံရဲ့အကြီးအကဲကောင်စစ်ဝန်အီချီရိုမာရုယာမာကဆွေးနွေးပွဲအကြောင်းအရာနဲ့ပတ်သက်လို့ပြောဆိုရမှာ
ခေတ်ဆိုင်ဒီဟာမချင်တော
့မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့ဂျပန်အနေနဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းမြန်မာနိုင်ငံရဲ့ဗန္ဒာရေးဆိုင်ရာမူဝါဒကိစ္စတွေအပါအဝင်ဗဟိုဗန်ပြုပြင်ပြောင်းလဲရေးကိစ္စနဲ့စီးပွားရေးစီမံကိန်းကိစ္စတွေကိုနှစ်နိုင်ကြာဆွေးနွေးခဲ့ကြကြောင်းပြောဆိုသွားတာပါနိုင်ငံသစ်တိဆောက်ရေးကိစ္စမှာဂျပန်ရဲ့စီးပွားရေးအကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေပိုရလာဖို့ NLD ခေါင်းဆောင်တွေဘက်ကမျှော်လင့်နေကြပါတယ်ခင်ဗျာ